မြန်မာနိုင်ငံမှာရိတ်တာသတင်းဌာနကသတင်းတော်နှစ်ဦးကိုပြန်လွှတ်မပေးဘဲနဲ့ဆက်လက်ထိန်းချုပ်ထားတဲ့အတွက်အလွန်စိတ်ပျက်မိတဲ့အကြောင်းနယူးယောက်ခြေစိုက် CPG သတင်းသမားများကာကွယ်စောင့်ချောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်သတင်းတော်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေသတင်းမီဒီယာတွေအပေါ်ချင်းချောက်မှုတွေဟာ NLD အရတားအစိုးရလက်ထက်မှာတိုးလာနေကြောင်းသတင်းမီဒီယာအဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေကတုံ့တက်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မှတ်အင်ဂျင်နီယာအကြောင်းစုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
လူငယ်တဲ့သတင်းနှစ်ပတ်ကထိမ့်သိမ့်ခံထားရတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမနေ့ဗုဒ္ဓဘူးနေ့ကမင်္ဂလာတုံမြို့နယ်တရားရုံးမှာနှစ်ပတ်ရမန်ယူဖို့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဘာအပြစ်မှကျူးလွန်ထားခြင်းမရှိတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရမယ့်အစားစက်ပြီးထိမ့်ထုတ်ထားတဲ့အပြင်ကြီးမားတဲ့ပြစ်ဒဏ်တွေကြာခံစေဖို့ပြင်ဆင်နေတဲ့ NLD အစိုးရရဲ့လုပ်ရက်ကိုအလွန်စိတ်ပြတ်မိကြောင်း CPJ ရဲ့အာရှအစီအစဉ်ဆိုင်ရာတာဝန်ခံ Steven Butler က VOE ကိုပြောပါတယ
်။ So
we're just very disappointed that they were not released today. တို့ကိုဖမ်းဆီးဖို့ကလုံးဝမလုပ်တဲ့နယ်ကိစ္စပါ။သတင်းတောက်အလုပ်ကိုလုံးနေကြတဲ့သူတွေဖြစ်ပါတယ်။တို့အလုပ်ကိုတို့လုပ်တာပါ။ပြစ်မှုကျွလွန်တာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့တို့နှစ်ဦးကိုရဲအယားရှိနှစ်ဦးနဲ့အတူဒီဇင်ဘာလ12ရက်နေ့ကသမရခွင့်ပြုချက်အမိန့်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး1923ခုနှစ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုထားတာပါ။ဒါပေမဲ့လည်းအခုလိုပထမဆုံးအကြိမ်တရားရုံးထုတ်လာရမှာသတင်းတော်နှစ်ဦးပဲပါပြီးကြံတဲ့ရဲနှစ်ဦးပါမလာတာဟာဥပဒေနဲ့လည်းမညီဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေရေးရာကြွမ်းကျင်သူလည်းဖြစ်တဲ့ဦးမင်းလွင်ဦးက VOE ကိုပြောပါတယ
်။သတင်းတောက်ကတော့သတင်းရယူဖို့သူတို့စူးစမ်းမှာပဲ။ဒါသူတို့ရဲ့အလုပ်ဖြစ်တယ်။ Right to information ရှိရမယ် Right to know သိခွင့်ရှိရမယ်။ဒါကြီးတော့သူတို့ကသတင်းချဲ့လေရယူတာဖြစ်တယ်။အဲ့တော့သတင်းချဲ့လေရယူတဲ့နေရာမှာအစိုးရပြောကြတယ်မျိုးပေါ့နော်။အခုအခုဖြစ်တဲ့အခါမှာနိုင်ငံတော်ရဲ့လေဝဲချက်တွေပေါက်ကြားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဝိစာရန်ကြီးအထောက်အထားတွေကိုထုတ်ပြလိုက်တာကအစိုးရတာဝန်ရှိတဲ့သူတွေကအဲ့တော့အဲ့ဒီလိုထုတ်ပြလိုက်တဲ့သူတွေကအမှုဆွဲတဲ့အထဲမှာပါမလာပဲနဲ့အခုလိုမျိုးသတင်းတယောက်မယောက်ကိုပဲအမှုတင်နေဖြစ်လာတယ်ဆိုတာကတော့မကောင်းတဲ့အလားအလာဖြစ်တယ်အဲ့ဒါကတော့ကျွန်တော်ဥရီနဲ့လည်းမိညို့ပြလို့ပြောလို့ရတာပေါ့နော
်ဒါပြင် writers သတင်းတောက်နှစ်ဦးဖမ်းဆီးခဲ့တဲ့ကိစ္စမှာသတင်းမီဒီယာတွေကိုပဲပြစ်မှတ်ထားသလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ဦးမင်းလွင်ဦးကတုံ့တက်ပါတယ
်အဲ့တော့တကယ်တမ်းစာရေးစာရန်အထောက်အထားတွေထုတ်ပေးခဲ့တဲ့သူအစိုးရပြောတဲ့သူရဲမှူးကြီးတို့ဘာလို့ဆိုတာကအစိုးရတက်ပြီးပြင်းဒီမှုမှာထည့်သွင်းပြီးတော့လည်းအသုံးချလာနိုင်တယ်ဒါလိုမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကဒီလောကကိုတမင်တသက်ပြင်းနေဖို့အတွက်ရည်ရွယ်ပြီးလုပ်တယ်ဆိုတဲ့သဘောမျိုးကျွန်တော်ပြောလို့ရ
ပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တရင်အချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပတရင်ဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်တရင်ရယူခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ဦးမင်းလွင်ဦးရဲ့အမြင်ကတော့
နိုင်ငံတော်လေဝဲချက်ပေါက်ကြသလားမပေါက်ကြဘူးလားဆိုတဲ့ကိစ္စရဲ့ဒီမှာကြတော့ကျွန်တော်တို့အနေနဲ့ဒါကိုအမှုဖြစ်တဲ့အခါကြတော့မှသာချင်းချင်းလင်းလင်းပြရမှာဖြစ်တယ်အဲ့တော့ဒီလိုမျိုးဖြစ်ခဲ့တဲ့အမှုတွေကကျွန်တော်တို့ unity လုံးဝလည်းဖြစ်ခဲ့မှုတယ်အဲ့တော့အစိုးရလေးဝယ်စက်ရုံနဲ့တည်ထောင်နေတယ်ဆိုပြီးတော့အထဲထိသွားပြီးတော့တည်င်းယူတဲ့လူတွေကိုဖမ်းဆီးရဲ့အခါမှာအမှုဖြစ်တဲ့အခါမှာလည်းအစိုးရပြောလို့မရဘူးနော်လုံးလုံးကြီးရအဓိကတာဝန်ရှိတဲ့သူတွေရဲ့ပေါ်ယုံမှုကြောင့်ဆိုတာပေါ်ပေါက်လာတဲ့အခါမှာသူတို့အနေနဲ့နောက်ဆုံးပြစ်ဒဏ်တွေပေးပြီးမှလည်းနိုင်ငံတကာရဲ့ PR တွေကြောင့်ပြန်လွှတ်လိုက်ရတဲ့လာလာတွေရှိပါတယ်။အဲ့တော့ကျွန်တော်တို့ကင်လာတော့ဒီ writer တင်လို့နှစ်ယောက်ရဲ့ကိစ္စမှာလည်းတင်းချက်လေးတွေကိုသူတို့စုဆောင်တယ်။နိုင်ငံတော်ရဲ့လုံးလုံးကြီးကိုတကယ်ထိခိုက်နိုင်တဲ့ကိစ္စမဟုတ်ဘူးဆိုလို့ရှိရင်တော့ဒီမှုကပြီးသွားနိုင်နိုင်မယ်လို့ကျွန်တော်ထင်ယူဆပါတော့။တို့တော့လည်းပဲတရားရုံးတင်စစ်စီမှသာဒီကိစ္စကပြီးမယ်ဆိုလို့ရှိရင်တော့ကြောင်းမယ်လို့ကျွန်တော်တို့ထင်ပါတယ
်ဒီတော့တွင်နေပြည်တော်လွှတ်တော်အဆောက်အုံတွေကိုအဝေးထိန် drone ရင်လွှတ်တင်ဓာတ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတော့ကိုအောင်နိုင်စိုးအပါဝင်နိုင်ငံသားသတင်းတော့နှစ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားရကနေတရားလိုဖြစ်တဲ့ရဲအာဏာပိုင်တွေဘက်ကဒီဇင်ဘာလ26ရက်နေ့ကရုတ်သိမ်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ CPJ ရဲ့တုံ့တက်ချက်ကို Steven Butler ကအခုလိုပြောပါတယ်။
I'm glad that the charges were reduced.
ဒီမှုကအရင်ကတည်းကသူတို့ကိုဖမ်းဆီးဖို့မတင်တဲ့ကိစ္စပါ။
ဒီမှုကအရင်ကတည်းကသူတို့ကိုဖမ်းဆီးဖို့မတင်တဲ့ကိစ္စပါ။ယခုအချိန်နဲ့ပဋိပက္ခတွေကြောင့်သတင်းရေးသားနေတဲ့ Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုအစိုးရဘက်ကဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရပြစ်မှုထင်ရှားရတဲ့ဆိုရင်အများဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။သူတို့နှစ်ဦးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ကုလသမဂ္